မလေးရှားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကအလုပ်သမားတွေအပါအဝင်လူပေါင်း190ကျော်ကိုမြန်မာနိုင်ငံပြန်ပို့ပေးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျွန်မအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ် -19 ကာလအတွင်းဒုက္ခရောက်နေကြတဲ့မြန်မာလူသမားတွေအပါအဝင်အလဲဗီဇာတွေနဲ့ရောက်လာပြီးပြိမ့်မိနေသူတွေကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့မြန်မာတန်ရုံးအစီအစဉ်နဲ့ဇွန်လ28ရက်နေ့မှာပဲကယ်ဆယ်ရေးလေယာဉ်နဲ့မြန်မာနိုင်ငံကိုပြန်ပို့ပေးလိုက်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားတန်ရာရှိဦးအောင်စောမင်းကပြောပြပါတယ
်195ပြည့်နှစ်ကြံခဲ့တဲ့သူကတော့9ရောက်အဲ့9ရောက်တော့သိတယ်ကြံတဲ့ဟိုလိုက်ဖြစ်တဲ့သူကတော့တယောက်2ယောက်ကျွန်တော်တို့သိရတယ်ကြံတဲ့သူက90%တော့မသိရတယ်ဒါပေမဲ့လေယာဉ်အခုမှဆက်တာဆိုတော့ဟို10ရက်အထိကြာတော့90%ဆက်မလာတယ်
မလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ဖို့နှစ်နိုင်ငံသဘောတူညီချက် MOU နဲ့ရောက်လာပြီးမှပြီးခဲ့တဲ့လကုန်ပိုင်းမှာအလုပ်ရှင်ကမြန်မာတန်ရုံရှိစွန့်ပစ်ခဲ့တဲ့အလုပ်သမား19ဦးလည်းဒီကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပို့ခံရတဲ့အထက်မှာပါဝင်ပါတယ်။သူတို့တွေဟာဖေဖော်ဝါရီလကတည်းကရောက်လာပြီးအလုပ်ရှင်တဲ့လူသမားကြားမပြေလည်မှုတွေ၊စာချုပ်ပါအတိုင်းလိုအားခတွေမရတာတွေကြောင့်အဆင်မပြေဖြစ်လာပြီးတဲ့နောက်နိုင်ငံကူးစာအုပ်တွေကိုအလုပ်ရှင်ကသိမ်းယူထားပြီးမြန်မာတန်ရုံရှိမှာစွန့်ပစ်ထားခဲ့တာပါ။ဒီနောက်မှာတော့တမီးနာရေးကူညီမှုအသင်းကသူတို့ကိုလာရောက်ကူညီခဲ့ပြီးသူတို့နေရာမှာခိုလုံခွင့်ပေးထားခဲ့ပါတယ်။နေရာမပြောင်းရင်ဇွန်လ19ရက်နေ့မှာမြန်မာတန်ရုံအစီအစဉ်နဲ့ထားပေးတဲ့နေရာမှာနေထိုင်ရပြီးဇွန်လ28ရက်နေ့မှာတော့ကယ်ဆယ်ရေးလေယာဉ်နဲ့နေရာကိုပြန်ပို့ပေးခဲ့တာပါ။မြန်မာပြည်ရောက်ရင်စောင့်ကြည့်ရေးစင်တာတွေမှာနေပြတာနဲ့သူတို့ကိုပို့ခဲ့တဲ့အလုပ်ကင်ရှာဖွေရေးကုမ္ပဏီမြန်မာလူသမားဝန်ကြီးဌာနတို့နဲ့ဆွေးနွေးပြီးနေ့နာကြေးရဖို့တောင်းဆိုသွားမယ်ဆိုပြီးလေဆိပ်ရောက်နေချိန်အတွင်းမြန်မာလူသမားတဦးကတော့ပြောသွားခဲ့ပါတယ်
။ပြန်တော့မယ်ဆိုတာလေကျွန်တော်တို့ဘက်ကမှားတာမရှိဘူး။သူတို့တတိယဘက်ကနေဦးကြီးဘက်ကပဲလုပ်တဲ့ကိစ္စဆိုကျွန်တော်တို့ကတော့ကျွန်တော်တို့ဒီမှာနေထိုင်တဲ့နေ့နာကြေးကတော့ကျွန်တော်မယောင်းကတော့ပြန်လုံးအောင်။ဟုတ်ကဲ့ကျွန်တော်တို့ကတော့ဘယ်လိုဆက်လုပ်မလဲဆိုဒီကျွန်တော်တို့ဒီဇန်မာရီကွန်ရက်တိုင်းဝန်ကြီးပါတယ်ကျွန်တော်တို့ကတော့တက်ဆိုင်ရာလူသမားဝန်ကြီးဌာနနဲ့ဆက်သွယ်ပြီးတော့အေဂျင့်နဲ့ပဲတကားဆက်ပြီးပြောရမှာ
။မလေးရှားနိုင်ငံမှာတရားဝင်မြန်မာလူသမား9သိန်းထက်မနည်းအလုပ်လုပ်နိုင်နေကြပြီးတရားမဝင်မြန်မာလူသမားတွေလည်းတင်ကနန်းနဲ့ရှိနေတာပါ။အခုလိုမျိုးကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာအလုပ်လုပ်လို့လည်းမရတာကြောင့်နေရက်ကိုပြောင်းချင်နေကြပါတယ်။ဒီကာလမှာအလုပ်လက်မဲ့ဖြစ်တာတွေဖမ်းဆီးမှုတွေများတာတွေကြောင့်သတင်းသုံးပတ်အတွင်းမိမိကိုယ်ကိုအဆုံးစီရင်သူ10ဦးထိရှိလာခဲ့ပါတယ်။တရားမဝင်မြန်မာလူသမားများနေရက်ပြောင်းရေးနဲ့ထိတ်သိမ်းရေးစခန်းတွေမှာရှိတဲ့မြန်မာတွေနေရက်ပြောင်းနိုင်ရေးကိုတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကနေမလေးရှားအာဏာပိုင်တွေနဲ့ဆက်သွယ်ပြီးဆောင်ရွက်နေကြပါတယ်။လောလောဆယ်ကယ်ဆယ်ရေးလေယာဉ်နဲ့နေရက်ပြောင်းဖို့နေသူတွေကတော့တရားဝင်ရောက်လာကြတဲ့သူတွေဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။